ရန်ကုန်တိုင်းဒေသကြီးတောင်ကုန်းမြို့နယ်ကအစ္စလမ်ဘာသာဝင်တွေဥပုပ်လဝတ်ပြုဆူတောင်းဖို့ရန်ကုန်တိုင်းအစိုးရတရားဝင်ခွင့်ပြုထားတဲ့နေရာတွေကိုပိတ်ပေးဖို့ပြီးခဲ့တဲ့မေလ14ရက်နေ့နဲ့15ရက်နေ့ညကအမျိုးသားရေးလှုပ်ရှားသူတွေတွားရောက်တောင်းဆိုခဲ့တဲ့အတွက်ဒေသခံအာဏာပိုင်တွေကပိတ်ပေးခဲ့ရပါတယ်။အဲဒီအဖွဲ့ကိုဦးဆောင်တဲ့မိုက်ကယ်ကျော်မြင့်ဆိုသူကိုလာမယ့်23ရက်နေ့မှာတရားရုံးကိုဆင့်ခေါ်ထားတယ်လို့ပြည်တွင်းထုတ်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဖန်ဝရန်ထုတ်ထားတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးမိုက်ကယ်ကျော်မြင့်ဖုန်ကို RFA ကဆက်သွယ်ပေးမဲ့ဖုန်ပိတ်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတောင်တကုံမြို့နယ်အုပ်ချုပ်ရေးမှူးဦးလှမြင့်ကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ပိတ်ထားတဲ့ဝတ်ပြုကြောင်းဆောင်တွေဖွင့်လာတဲ့ပတ်သက်ပြီးသားသိရပြီးမိုက်ကယ်ကျော်မြင့်ကိုဖမ်းဆီးမဲ့ကိစ္စနဲ့ပတ်သက်ပြီးရုံးလုပ်ငန်းတွေလုပ်ရအောင်မှဖြစ်တဲ့အတွက်ပြောလို့မရသေးဘူးလို့ပြောပါတယ်။
ပိတ်ထားတဲ့ဟာတွေတော့ကျွန်တော်တို့တိုင်းပြည်သားတွေညင်ကြတော့တယ်ကျွန်တော်တို့ပြန်ကြုံကြုံကြီးပြင်နေတယ်ကျွန်တော်ပြန်ဖွင့်ပေးထားပြီ။ဟုတ်ကဲ့ဟုတ်ကဲ့။ရုံးလုပ်ငန်းတွေဆက်လုပ်ရမှရှိသေးတယ်ကြားရတာကျွန်တော်ပြောလို့မရတော့ဟုတ်ကဲ့တော
့။တောင်ကုန်းမြို့နယ်ရဲတပ်ဖွဲ့ကို RFA ကဖုံးနဲ့ဆက်သွယ်ပေးမဲ့ဆက်သွယ်လို့မရသေးပါဘူး။တောင်ကုန်းမြို့နယ်64ရက်ကွက်ယာယီဝတ်ပြုကျောင်းဆောင်ကတာဝန်ရှိသူတဦးဖြစ်တဲ့ဦးတင်စိုးကတော့သူတို့ဝတ်ပြုရတာအေးအေးဆေးဖြစ်ပြီးမိုက်ကယ်ကျော်မြင့်ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ကိုလာရောက်မေးမြန်းတာစုံစမ်းတာမရှိဘူးလို့ပြောပါတယ်။
အဖုံကောင်းပါလေအေးချမ်းပါပဲကျွန်တော်တို့နိုင်ငံတော်ကနေလည်းလုံမျိုးတွေချပေးထားပါတယ်အေးချမ်းပါပဲဘာမှမသိပါဘူးကိုကြီးရဲ့အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့မေးမြန်းစုံစမ်းနိုင်လဲဘာမှမရှိပါဘူးကို
မေလ14ရက်နေ့နဲ့15ရက်နေ့ညပိတ်ခံရတဲ့ဝတ်ပြုဆောင်တွေဟာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့တရားဝင်ခွင့်ပြုချက်နဲ့ဖွင့်လှစ်ထားတဲ့ဝတ်ပြုဆောင်တွေဖြစ်ပါတယ်အခုအချိန်မှာတော့ပိတ်ပင်ခံထားရတဲ့ဝတ်ပြုဆောင်အားလုံးကိုပြန်ပြီးဝတ်ပြုဝင်ရပြီဖြစ်ပါတယ်ခင်ဗျာကျွန်တော်ကျော်စောဝင်းပါ